Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနေမနေ့ညနေခင်းဖြစ်ပါသေးရှင်။ Washington Bureau of American တန်ကနေ2015ခုနှစ်ဇူလိုင်လ23ရက်ကြာသပတေးနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညနေစီစဉ်မှုကတော့ကျွန်မခင်ဗျထွေးပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အရှေ့လက်ပိုင်းဒေသကိုခရီးထွက်နေတဲ့အမေရိကန်ကာဝေးဝင်ကြီး Ash Carter ကြိုတင်ကြေညာထားခြင်းမရှိဘဲအီရန်နိုင်ငံကိုဒီကနေ့ပဲရုတ်တရက်သွားရောက်ခဲ့ပါတယ်။အီရန်နိုင်ငံသား150ကျော်ကိုတရားဝင်တစ်ထုတ်လုပ်မှုနဲ့ဆက်နွယ်ပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်တဲ့ပေါ်အီရန်နိုင်ငံကကန့်ကွက်လိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနဲ့သူကြေညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။တစ်ခိုးမှုနဲ့ဒီတရုတ်နိုင်ငံသား150ကျော်ကိုမြန်မာဆွေရကနှစ်တိနေ့ရှိထောင်နိုင်တွေချမှတ်လိုက်တဲ့အပေါ်မှာဘယ်လိုမျိုးသုံးသပ်မှုတွေရောရှိနေပါလဲ
။ဟိုမှာအခုကလည်းသူကနိုင်ငံရေးဘက်တင်နဲ့လောက်တာပါ။သူကဟိုဟိုမှာတည်သူတွေရှေ့မောက်မှာ
တခါကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့အတိုင်ပင်ခံတူဖြစ်တဲ့ဦးအောင်တောင်ဒီကနေ့မနက်ပိုင်းတော့ကွယ်လွန်သွားတဲ့အကြောင်းနဲ့အတူလူခွင့်ရေးပညာပေးလုပ်ငန်းတွေထိရောက်ရောက်လုပ်နိုင်ဖို့အတွက်တက်ကြွလှုပ်ရှားသူတွေကကွန်ရက်တစ်ခုဖွဲ့စည်းလိုက်တဲ့အကြောင်းတွေကိုလည်းကြားသရမှာပါ။ဒါကအီရန်မှာအဖမ်းခံထားတဲ့မြန်မာဒီအမေရိကန်နိုင်ငံသားတွေပြန်လွတ်ပေးဖို့အတွက်အမေရိကန်အစိုးရကတောင်းဆိုလိုက်တဲ့အကြောင်းကိုလည်းတင်ပြပေးဦးမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကတင်လက်ကြီးညာပေးကြပါမယ်ရှင်
။အမေရိကန်ပြည်အောင်စုကဦးဆောင်တဲ့လေကြောင်းထုတ်စစ်တွေလက်ချင်အကူအညီတွေနဲ့ IS သွေးကြွတွေကိုတိုက်ခတ်နေတဲ့အီရန်နိုင်ငံကိုအမေရိကန်ကာဝေးဝန်ကြီး Ash Carter ကြိုတင်ကြေညာထားခြင်းမရှိဘဲရုတ်တရက်သွားရောက်ခဲ့ပါတယ်။ဒီကနေ့စောပိုင်းမှာပဲဘက်ကရက်မြို့တော်ကိုရောက်သွားတဲ့ဝန်ကြီးကတာဟာအီရတ်ဝန်ကြီးချုပ်ဟေဒါအယ်အဘာဒီကာဝေးဝန်ကြီးခလက်အယ်အိုဘတီအပါဝင်အီရတ်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံအောင်မှာပါ။အီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာထိန်းချုပ်ထားတဲ့စစ်သွေးကြွတွေကိုချေမွန်ရမှာပူးပေါင်းပါဝင်လာအောင်အမေရိကန်ကစီယုံနေတဲ့ဆွန်နီမစ်ဆူလင်ခေါင်းဆောင်တွေနဲ့လည်းအမေရိကန်ကာဝေးဝန်ကြီးတွေ့ဆုံမှာဖြစ်ပါတယ်။အီရတ်အစိုးရကအမ်ပါပြည်နယ်မှာစစ်သွေးကြွတွေတင်ပြထားတဲ့ရမ်ဒီမြို့ကိုပြန်လည်တင်ပြနိုင်မှုထိုးစစ်ကြီးတစ်ခုစင်နိုကိုပြင်ဆင်နေတဲ့အတွက်ဒါဆိုရင်ယူရက်စစ်တပ်အတွက်အဓိကစံသက်ချက်တစ်ခုလည်းဖြစ်လာနိုင်ပါတယ်။မေလာထဲမှာရမ်ဒီမြို့ကိုစစ်သွေးကြွတွေအလုံးရင်းနဲ့ဝင်ရောက်ဆင်းနင်းချိန်မှာယူရက်တပ်ဖွဲ့တွေထွက်ပြေးကြရတဲ့အတွက်တက်ခိုက်လို့ရတဲ့ဆန္ဒမရှိဘူးဆိုပြီးအမေရိကန်ကာဝေးဝန်ကြီးကပြောဆိုထားတာပါ။
အီရန်နျူကလ িয়ার သဘောတူညီချက်အပေါ်တန်တရာရှိနေကြတဲ့အမေရိကန်လွှတ်တော်အမတ်တွေရဲ့ထောက်ခံချက်ရရှိရေးအမေရိကန်အစိုးရထိတ်တန့်အရာရှိတွေအရှိန်မြှင့်စူးစမ်းနေကြပါတယ်။အီရန်နျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်ပြီးဒီကနေ့ကြာသပတေးနေ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ဌာနပွဲကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီ၊စွမ်းအင်ဝန်ကြီးအာနက်စ်မိုနစ်နဲ့ဗန်နာရေးဝန်ကြီးဂျက်လူတို့တက်ရောက်ကြမှာဖြစ်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ရရှိရေးမှာအဓိကစွမ်းဆောင်ခဲ့ကြတဲ့အမေရိကန်အစိုးရအကြီးအကဲအရာရှိတို့ဟာမနေ့ဗုဒ္ဓဟူးနေ့တုန်းကလည်းလွှတ်တော်အမတ်တွေနဲ့ဝါရှင်တန်မြို့တော်မှာတီးသန့်တွေ့ဆုံဆွေးနွေးခဲ့ပြီးနိုင်ငံခြားရေးဝန်ကြီးကယ်ရီကအီရန်နျူကလ িয়ার စာချုပ်ကြောင့်ကမ္ဘာကြီးအတွက်ပိုပြီးလုံခြုံစိတ်ချလာရမယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အီရန်တို့အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုရှော့ချပြီးအပြန်အလှန်အဖြစ်အနောက်အုပ်စုရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးမယ်သဘောတူညီချက်ကိုအတည်ပြုမလားပယ်ချမလားဆိုတာကိုတော့အမေရိကန်လွှတ်တော်အနေနဲ့လာမယ့်စက်တင်ဘာလလယ်အထိအချိန်ရထားပါတယ်။အထက်လွှတ်တော်ရောအောက်လွှတ်တော်ကိုပါကြီးစိုးထားတဲ့ Republican လွှတ်တော်အမတ်တွေအနေနဲ့နျူကလ িয়ার သဘောတူညီချက်ကိုပယ်ချဖို့အတွက်ကြိုးပမ်းသွားမယ်လို့အောက်လွှတ်တော်သဘာဝတိဂျွန်ဗီနာကလည်းကတိပြုပြောကြားထားပါတယ်ရှင်
။ Internet Online ကတစ်ဆင့် American တွေကိုစီယုံတင်သွင်းမှုကြိုးပမ်းနေတဲ့ IS စစ်သွေးကြွအဖွဲ့ဟာအခက်အခဲအကြမ်းဖက်အဖွဲ့တစ်တောင် American တွေ NDA ပူကြီးတဲ့အကြောင်းပြည်အောင်စုစုံစမ်းစစ်ဆေးဗျူရို FBI ညွှန်ကြားရေးမှူး James Comey ကပြောပါတယ်။အမေရိကန်ပြည်အောင်စုကော်လိုရာဒိုပြည်နယ်မှာကျင်းပနေတဲ့နှစ်ပတ်လည်လူညွန့်ရေးဆိုင်ရာနှီးနှောဖလှယ်ပွဲအတွင်းအင်တာနက်လူမှုကွန်ရက်တွေမှာစစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေကြီးထွားလာနေတာကို FBI ကြီးကသတိပေးပြောကြားသွားတာပါ။အဲခိုင်တာအဖွဲ့ကသူ့ရဲ့ဖွဲ့ဝင်တွေကိုသတိထားရွေးချယ်လို့ရှိပေမဲ့ IS စစ်သွေးကြွတွေကတော့သူတို့ရဲ့ကွန်ရက်ကိုကြဲကြဲပြန့်ပြန့်ဖြန့်ကျက်ထားပြီးမတီးမငြိမ်တဲ့ပြဿနာတွေကြုံနေရတဲ့မျိုးရည်စေးဆွဲသူတွေကိုလည်းစုဆောင်းမှုကြိုးစားနေတယ်လို့ဆိုပါတယ်။IS စစ်သွေးကြွတွေနဲ့ဆက်နွယ်တဲ့ Twitter Internet လူမှုကွန်ရက်မှာဆိုရင်လည်းမိဖွဲ့ထားတဲ့အင်္ဂလိပ်ဘာသာစကားပြောဆိုသူ2,000လောက်ရှိပြီးဒီထဲကရာဂနန်းကနေ1,000လောက်ပါဆိုရင်လည်းအမေရိကန်ပြည်တော်စုကဖြစ်တဲ့အကြောင်း FBI ကြီးကပြောဆိုခဲ့တာပါ။ FBI ကစုံစမ်းစစ်ဆေးနေတဲ့အမှုရာပေါင်းများစွာထဲမှာဆိုရင်လည်းအစိုးရဝါဒတွေကိုယုံကြည်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေလောက်ကောင်းလောက်လာနိုင်မှုရှိတဲ့အမေရိကန်နိုင်ငံသားအများပြပါဝင်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။
အမေရိကန်သမ္မတဘရက်အိုဘားမားဟာဖခင်ဖြစ်သူရဲ့ဇာတိမြေဖြစ်တဲ့ကင်ညာနဲ့အီသီယိုးပီးယားနိုင်ငံတို့ကိုဒီကနေ့ကြာသပတေးနေ့မှာခီးထွက်ခွာသွားပြီဖြစ်ပါတယ်။အာဖရိကတိုက်ရဲ့ဆာဟာရာတဲကန်နာယာတောင်ပိုင်းဒေသနဲ့ဆက်နွယ်ပြီးအမေရိကန်တို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာတယ်လို့လည်းသမ္မတအိုဘားမားကပြောဆိုထားတာဖြစ်ပါတယ်။နိုင်ရိုဘီမြို့တော်မှာကျင်းပမဲ့ကမ္ဘာအဆုံးတီထွင်ညီလာခံကိုတက်ရောက်ဖို့အတွက်ကင်ညာနိုင်ငံကိုမနေ့ပြန်တောက်ကြနေမှာသမ္မတအိုဘားမားရောက်ရှိမှာဖြစ်ပါတယ်။ဒီနောက်မှာတော့အီသီယိုးပီးယားနိုင်ငံကိုဆက်ပြီးသွားမှာမို့အီသီယိုးပီးယားကိုပထမဆုံးသွားရောက်တဲ့အမေရိကန်သမ္မတတဦးဖြစ်လဲတမိုင်းတွင်မဲ့ခီးစဉ်ဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံတွင်နိုင်ငံရေးသဘောကွဲလဲမှုတွေအပေါ်မှာအစိုးရရဲ့ကင်တွယ်မှုတွေကြောင့်မလို့အခုသမ္မတအိုဘားမားရဲ့အီသီယိုးပီးယားခီးစဉ်ပေါ်မှာတော့လူ့အခွင့်ရေးအဖွဲ့တွေကဝေဖန်နေကြပါတယ်။မနေ့ဗုဒ္ဓဟူးနေ့တုန်းကတော့အာဖရိကနဲ့ကုန်သွယ်ရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတကအာဖရိကဒေသဟာစိန်ခေါ်အကဲဆတ်မှုတွေအများအပြားရှိနေပေမဲ့လည်းကမ္ဘာပေါ်မှာအများဆုံးဖွံ့ဖြိုးလာတဲ့ဈေးကွက်တချို့ရှိတဲ့အချက်အခြားဒေသဖြစ်တယ်လို့ပြောဆိုထားပါတယ်။အာဖရိကတိုက်ဟာကမ္ဘာစီးပွားရေးအတွက်နောက်ထပ်ဗဟိုချက်မှတစ်ခုဖြစ်လာမယ့်အလားအလာရှိတယ်လို့လည်းထည့်သွင်းပြောဆိုပြီးကုန်သွယ်ရေးအမေရိကန်တို့ရဲ့ကုန်သွယ်ရေးဥပဒေဟာဆိုရင်လည်းအာဖရိကနိုင်ငံတွေအတွင်းအုပ်ချုပ်မှုကောင်းမွန်လာဖို့အလုံသမားနဲ့လူ့အခွင့်အရေးတို့အတွက်ဆက်လက်အားပေးသွားမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုခဲ့ပါတယ်ရှင
်။ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံသား150ကျော်ကိုတရားမဝင်တစ်ထုတ်လုပ်မှုနဲ့ဆက်နွယ်ပြီးနှစ်ရှည်ထောင်ဒဏ်နဲ့ချမှတ်လိုက်တဲ့အပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။ထောင်ဒဏ်စနစ်ကနေအနည်း20ထိပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ခဲ့တဲ့အပေါ်တရုတ်နိုင်ငံကစိုးရိမ်တဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့စိုးရိမ်ပူပန်မှုကိုလည်းမြန်မာနိုင်ငံအနေနဲ့အလေးထားစဉ်းစားဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူလူကန်းကဒီကနေ့မှပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါတခုထုံမှုနဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာဒီနေ့စစ်မှန်ကလေးကဖမ်းဆီးထားတဲ့တရုတ်နိုင်ငံသား155ယောက်ထဲမှာ153ယောက်ကိုမြကြီးနားခရိုင်တရားရုံးကနေမနေ့ကပဲထောင်ဒဏ်အနည်း20နဲ့ညီများတဲ့တသက်တရွန်းပြစ်ဒဏ်တွေကိုစီရင်လိုက်တာဖြစ်ပါတယ်။ကြံ2ယောက်ကတော့အရွယ်မရောက်သေးသူတွေဖြစ်နေထောင်ဒဏ်10နှစ်စီချမှတ်ခဲ့တာပါ။ပြစ်ဒဏ်ချမှတ်ခံရသူတွေအနေနဲ့ပြန်လည်အယူခံခွင့်ရမှာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကတော့တရုတ်နိုင်ငံသားတွေတခုထုံမှုနဲ့ဖမ်းဆီးခံခဲ့ရစဉ်ကလေးကတာဝန်ရှိသူအစဉ်စဉ်နဲ့ဆက်သွယ်ပြီးအမှုနဲ့ပတ်သက်လို့ဥပဒေနဲ့အညီစီရင်ဖို့လက်တွေ့အခြေအနေတွေကိုထက်သွင်းစဉ်းစားဖို့တိုက်တွန်းထားတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။စီရင်ချက်ချမှတ်ခဲ့တဲ့မနေ့တုန်းကပဲမြန်မာနိုင်ငံမှာရှိတဲ့တရုတ်တန်ရုံးကလည်းကြေညာချက်ထုတ်ပြန်ကန့်ကွက်ခဲ့တာပါ။ဒီကွန်မြူနတီပါတီရဲ့ Global Times သတင်းစာအဒီတာအပေါ်မှာတော့လူပေါင်း150ကျော်ဟာညီညွတ်ညီမျှအပြစ်ရှိသူတွေမဖြစ်နိုင်တဲ့အတွက်တစ်ချိန်နဲ့အစုလိုက်ပြုံလိုက်ထောင်ဒဏ်စီရင်တာဟာတရားဥပဒေနဲ့မညီဘူးလို့ရေးသားခဲ့ပါတယ်။မြန်မာနိုင်ငံကတစ်ထွက်လုပ်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ကြတဲ့တရုတ်နိုင်ငံသားတချို့အနေနဲ့ဒေသခံအာဏာပိုင်အနေနဲ့ဗဟိုစုကတာဝန်ရှိသူတွေချာခွင့်ပြုချက်ရယူရတဲ့ရှုပ်ထွေးလာတဲ့လုပ်ထုံးလုပ်နည်းချာမှာလောက်ကင်နေကြရတယ်လို့လည်းဖော်ပြထားတာပါ။ဘလို့ပဲဖြစ်ဖြစ်တရုတ်နိုင်ငံသား150ကျော်ကိုကြီးလေးတဲ့ပြည်ထောင်စုချမှတ်တာဟာမျှတတယ်လို့မထင်ကြောင်းလဲ Global Times သတင်းစာအဒီတာအပေါ်မှာရေးသားထားပါတယ်။
လက်ရှိအာဏာရပြည်ထောင်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမှဩဇာကြီးတဲ့ပါတီရဲ့ဗဟိုအတိုင်းပင်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ဟာဒီကနေ့ကြာသပတေးနေ့မနေ့၈နာရီကျော်မှာစင်ကာပူနိုင်ငံမှာကွယ်လွန်ခဲ့ပါတယ်။ဒီလ၈ရက်နေ့ကသွေးတို့ပြီးအုံနောက်သွေးယိုစီးမှုကြောင့်နေပြည်တော်ဆေးရုံကြီးမှာကုသမှုခံယူခဲ့ပြီးစင်ကာပူနိုင်ငံကိုပို့ဆောင်ဆေးကုသမှုခံယူနေရင်းနှစ်ပတ်အကြာမှာကွယ်လွန်ခဲ့တာဖြစ်ပါတယ်။အသက်85နှစ်အရောက်မှာကွယ်လွန်ခဲ့တဲ့အရင်စစ်ဆေးရအဖွဲ့ဝင်ဝင်ကြီးဟောင်းဦးအောင်တောင်ဟာဆိုရင်ဆီယနာရှင်ဘိုးချုပ်မှုကြီးတန်းရွှေရဲ့အားကိုရတဲ့လက်ယုံတစုလို့သတ်မှတ်ခံရတယ်လို့စစ်ဆေးရရဲ့နံပါတ်1အဆင့်ရှိသူဒုတိယဘိုးချုပ်မှုကြီးမောင်အေးနဲ့လည်းခမီးခမဲ့တော်ဆက်သူဖြစ်ပါတယ်။လက်ရှိအာဏာရပြည်ထောင်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရင်းဩဇာကြီးသူနောက်အတိုက်ခံတို့အပေါ်မှာနှိတ်ကုတ်ခဲ့သူအဖြစ်လဲပြည်တွင်းပြည်ပသတ်မှတ်ခံရသူဖြစ်ပါတယ်။2003ခုနှစ်တပင်းမြို့နယ်မှာဒေါ်ဆာစုကြည်ရဲ့ရင်နှန်းကိုတိုက်ခိုက်မှုတွေရဲ့လက်သက်အဖြစ်လဲဆွဆွဲခံထားရပါတယ်။နောက်ပိုင်းအရသာအစိုးရပြောင်းလာချိန်မှာလဲပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာအတားအဆီးဖြစ်နေသူဖြစ်သတ်မှတ်ပြီးအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကပြီးခဲ့တဲ့2014ခုနှစ်ကဒဏ်ခတ်ပိတ်ဆို့ခံခဲ့ရပါတယ်။ဇာတိမြေတောင်သာမြို့ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ဟာပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့ဥက္ကဋ္ဌအဖြစ်လဲတာဝန်ယူထားပါတယ်။တမရော်မှာဗိုလ်မှူးကြီးအဆင့်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးစစ်ဆိုးရလက်ထံမှာတော့ကုန်သွယ်ရေးဒုဝန်ကြီး၊မွေးမြူရေးနဲ့ရေလုံငန်းဝန်ကြီး၊စက်မှုတစ်ဝန်ကြီးတို့အဖြစ်အဆင့်ဆင့်တာဝန်ထမ်းဆောင်ခဲ့ပါတယ်။စစ်ဆိုးရလွန်ကာလမှာတော့ဦးအောင်တောင်ရဲ့မိသားစုဝင်တွေဟာ ဘန်လုပ်ငန်း၊ဟိုတယ်လုပ်ငန်း၊စောက်လုပ်ရေးလုပ်ငန်းတွေနောက်တခြားစီးပွားရေးလုပ်ငန်းအများအပြားနဲ့မြန်မာထိပ်တန်းငွေကြေးချမ်းသာသူတွေအဖြစ်ရပ်တည်ခဲ့ကြပါတယ်။ကွယ်လွန်ချိန်မှာသားသမီးတွေကျန်ရစ်ခဲ့ပြီး1940ပြည့်နှစ်ဒီဇင်ဘာလ1ရက်နေ့တောင်သာမြို့မှာမွေးဖွားခဲ့သူလွှတ်တော်အမတ်ဦးအောင်သောအသက်85နှစ်အရောက်မှာကွယ်လွန်ခဲ့တဲ့အတွက်ဒီကနေ့ပြည်တော်စုလွှတ်တော်မှာလည်းဝမ်းနည်းကြေကွဲမှုအထိမ့်မှဖြစ်လွှတ်တော်အမတ်တွေ2မိနစ်ငြိမ်သက်ဆုတောင်းခဲ့ကြပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တန်ကြီးထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းစောင့်မတွေတလဲတင်ပြပေးပါမယ်။ဒီထက်ကအရင်ဆုံးတော့တစ်ခိုးမှုနဲ့တရုတ်နိုင်ငံသားတွေကိုမြန်မာအစိုးရကနှစ်ရှည်ထောင်နှံချမှတ်လိုက်တဲ့အပေါ်မှာသုံးသက်ချက်တချို့ကိုကြီးကြရအောင်ပါ။တရုတ်နိုင်ငံသားရာနဲ့ချီကိုတရားမဝင်တစ်ထုတ်လုပ်မှုနဲ့ဆက်နွယ်ပြီးတော့နှစ်ရှည်ထောင်နှံတွေချမှတ်လိုက်တဲ့အပေါ်မှာကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။မြစ်ချီနာခရိုင်တရားရုံးကနေတရုတ်နိုင်ငံသားတွေကိုနှစ်ရှည်ထောင်နှံချမှတ်အပြီးမှာတရုတ်နိုင်ငံဘက်ကအခုလိုပြောဆိုလိုက်ကြပါ။ဒါပေမဲ့လည်းဒီတရုတ်နိုင်ငံသားတွေအနေနဲ့ရက်ပေါင်း60အတွင်းအယူခံခွင့်ရှိပြီးတော့မကြာခင်မှာလဲပြစ်ဒဏ်လျှော့ပေါက်မှုတွေလုပ်လာနိုင်တယ်လို့အကြက်ကတချို့ကတော့သုံးသပ်ပါတယ်။ဒီအကြောင်းကိုအောင်ကတင်ပြပါမယ်ရှင်။
တရားမဝင်တစ်ခိုးထုတ်လုပ်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံသား155ယောက်ကိုထောင်ဒဏ်10နှစ်ကနေအနည်း20အထိပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်တဲ့အပေါ်တရုတ်နိုင်ငံကစိုးရင်ကြောင်းနဲ့ဒီတရုတ်နိုင်ငံရဲ့စိုးရင်ပွင့်မှုကိုမြန်မာနိုင်ငံအနေနဲ့အလေးထားစဉ်းစားဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။မြန်မာအစိုးရတပ်တွေရဲရင်နဲ့တစ်တောဌာနတို့အတူပူးပေါင်းပြီးကချင်ပြည်နယ်အတွင်းတရားမဝင်တစ်ခိုးထုတ်လုပ်မှုတွေကိုနေနေရေးဆောင်ရွက်ရမှာတရုတ်နိုင်ငံသားတွေအပါအဝင်ကာဆင်းရီ400ကျော်နဲ့အတူတစ်လုံးတွေထောင်နဲ့ချီပြီးဖမ်းဆီးမိခဲ့ပါတယ်။အိမ်နောက်မြစ်ကြီးနားခရင်တရားရုံးကနေဖမ်းဆီးမိထားတဲ့တရုတ်နိုင်ငံသား153ဦးကိုထောင်နဲ့အနည်း20နဲ့ညီမျှတဲ့တသက်တကျွန်းပြစ်ဒဏ်နဲ့ကျန်နှစ်ဦးကတော့အရွယ်မရောက်သေးသူတွေအဖြစ်နဲ့ထောင်နဲ့10နှစ်စီချမှတ်ခဲ့ပါတယ်။တရုတ်နိုင်ငံမှာနေထိုင်တဲ့မြန်မာအရေးလေးလာသူဒေါ်လာကျော်စိုးကတော့နှစ်ရှည်ထောင်နဲ့ချမှတ်လိုက်တာနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပါတယ်
။ချမှတ်ကြည့်တယ်ဟိုဗမာအစိုးရကလည်းသူကနိုင်ငံရေးခွက်တင်နဲ့လောက်တာပါ။သူကဟိုဗမာပြည်သူတွေရှေ့မောက်မှာဟိုဘယ်လိုခေါ်မလဲသူတရုတ်ကိုအလျှော့ပေးရတာမဟုတ်ဘူးတရုတ်ကိုသူလှုပ်တင်လှုပ်ထိုက်တာလုပ်တယ်ဆိုပြီးတော့ပြောတာပါပဲတရုတ်ဘက်ကလည်းဒါဟိုတရုတ်နိုင်ငံသားတွေမခံချင်ဖြစ်မှာဆိုလို့သူတို့ကန့်ကွက်တင်ကန့်ကွက်ထိုက်လို့ကန့်ကွက်တဲ့သဘောပြောတာပဲပြီးရင်တော့အပြားရှူသွားမှာပါကျမကြည့်တာမကြခင်ဒီလူတွေကိုလှုပ်ပေးပါလိမ့်မယ်တဲ့သူပါတယ်တကယ်တကယ်ကျတော့သူတို့နဲ့အစောပိုင်းကမျှဆွားနေကြတာအားလုံးလည်းသိကြတဲ့ကိစ္စသူတို့ကအခွင့်မပြုလို့ရှိရင်ဝင်နိုင်မလားအခုကချင်ပြည်နယ်ပဲဖြစ်ဖြစ်ရှမ်းပြည်နယ်ပဲဖြစ်ဖြစ်တော်လုံးတောင်လုံးပြိုပြီးကုန်ပြီးအခုကြာမှကောက်ပြီးတော့တေရန်ပေးတော်မှခင်ဗျာမလုံဘူးဟုတ်လားတေရန်ပေးရင်ဒီတရုတ်တင်မဟုတ်ဘူးသူတို့နဲ့သူတို့ကိုခွင့်ပြုထားတဲ့လူတွေကိုပါသိရမှာ
တရုတ်ကွန်မြူနစ်ပါတီရဲ့ Global Times သတင်းစာရဲ့ Editor အပေါ်မှာတော့လူပေါင်း150ကျော်ဟာညီလူညီမျှအပြစ်ရှိသူတွေမဖြစ်နိုင်တဲ့အတွက်တစ်ချိန်တည်းအစုလိုက်အပြုံလိုက်ထောင်ဒဏ်စီရင်တာဟာတရားဥပဒေနဲ့မညီဘူးလို့ရေးသားခဲ့ပါတယ်မြန်မာနိုင်ငံကတစ်ထုတ်လုပ်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ကြတဲ့တရုတ်နိုင်ငံသားတချို့အနေနဲ့ဒေသခံအာဏာပိုင်တွေနဲ့ဗဟိုအစိုးရတာဝန်ရှိသူတွေကြားခွင့်ပြုချက်ရယူတဲ့ရှုပ်ထွေးလာတဲ့လုံထုံးလုံနည်းတွေကြားမှာလုတ်ကင်နေကြရတယ်လို့လည်းဖော်ပြခဲ့ပါတယ်။တရားမဝင်တစ်ခုထုတ်လုပ်တဲ့ကိစ္စမှာအာဏာပိုင်တွေအနေနဲ့တစုံတရာပါဝင်ပတ်သက်တာမျိုးမရှိရင်အခုလိုမျိုးကားတွေရာနဲ့ချီးပြီးမြန်မာနိုင်ငံထဲမှာရှိနေနိုင်ဘူးလို့သုံးသက်သူတွေကလည်းဆိုပါတယ်။ဒေါ်လှကျော်စိုးကအခုလိုပြောပါတယ်
ဟုတ်တယ်ဘာပြောတာတော့အဲ့ဒီလူတွေကအစိုးရကဗမာအစိုးရနဲ့တစုံတရာနားလည်မှုယူထားပြီးတော့အဲ့သဘောတူညီချက်အရာခုတ်ကြတာပဲလို့ပြောတာပဲလေတရားမဝင်ခုတ်တာမဟုတ်ဘူးလို့တရုတ်ဘက်ကအဲ့လိုယူဆနေတယ်အဲ့ဒါကြောင့်မလို့ဒါတရားမဝင်တာမဟုတ်ဘဲနဲ့အဲ့သူတို့ချင်းချင်းရမှဖြစ်တဲ့ကိစ္စပေါ့ဗျာအဲ့ဟိုအစိုးရတန်းနဲ့ဟိုတခြားအဖွဲ့အစည်းတွေနဲ့ဖြစ်တဲ့ကိစ္စမှာသူတို့ကကြားညက်ခံရတယ်လို့သဘောထားပြီးအဲ့ဒါကိုကောက်ဝင်နေတာပါ
တရုတ်နိုင်ငံသားဝင်ကြီးဌာနကတော့တရုတ်နိုင်ငံသားတွေတစ်ခိုးထုတ်မှုနဲ့ဖမ်းဆီးခံရခြင်းကလေးကတာဝန်ရှိသူအစင်းစင်းနဲ့ဆက်သွယ်ပြီးအမှုနဲ့ပတ်သက်လို့ဥပဒေနဲ့အညီစီရင်ဖို့လက်တွေ့အခြေအနေတွေကိုထည့်သွင်းစဉ်းစားဖို့တိုက်တွန်းခဲ့ကြောင်းကြေညာချက်မှာဖော်ပြခဲ့ပါတယ်။စီရင်ချက်ချခဲ့တဲ့မနေ့ကပဲမြန်မာနိုင်ငံမှာရှိတဲ့တရုတ်တန်ယုံကလည်းကြေညာချက်ထုတ်ပြန်ကန့်ကွက်ခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေစတင်လှုပ်ဆောင်လာတဲ့2010ခုနှစ်လောက်ကစလို့မြန်မာအစိုးရနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးပုံမကောင်းမွန်လာခဲ့ပြီးနောက်ဒီဆက်ဆံရေးပြည်ပခဲ့တဲ့တရုတ်နဲ့မြန်မာနိုင်ငံကြားမှာနှစ်ပေါင်းတော်ကြာအတွင်းဆက်ဆံရေးတင်းမာလာနေတယ်လို့သုံးသပ်မှုတွေထွက်ပေါ်နေတဲ့အချိန်မှာမြန်မာအစိုးရကတရုတ်နိုင်ငံသားတွေကိုအခုလိုနှစ်ရှည်ထောင်နှံတွေချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါရှင်အခုလိုမျိုးတရုတ်နိုင်ငံသားတရားကျော်ကိုတစ်ခိုးထုတ်မှုနဲ့ထောင်နှံတစ်သက်ချမှတ်တဲ့အပေါ်မှာတရုတ်နိုင်ငံမှာရှိတဲ့မြန်မာတန်အမတ်ကြီးကိုတရုတ်နိုင်ငံသားရေးဒုတိယဝန်ကြီးကခေါ်ယူတွေ့ဆုံပြီးတရားရုံးကအခုလိုပြစ်ဒဏ်ဆင်ရင်တာဟာပြင်းထန်လွန်းလို့အံ့အားသိမ့်မိတယ်လို့ပြောဆိုတဲ့အကြောင်းမြန်မာနိုင်ငံသားရေးဒုဝန်ကြီးဦးတန်းကျော်က VOA ကိုပြောခဲ့ပါတယ် ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့တရားရေးစနစ်ဟာအရင်လိုမဟုတ်ပဲပုံမလွတ်လွတ်လပ်လပ်ဆောင်ရွက်တဲ့စနစ်ကိုတွားနေတာမို့တရားစီရင်ချက်ချတဲ့ကိစ္စမှာအစိုးရဘက်ကဝင်ဆွတ်ဖက်လို့မရတဲ့အကြောင်းတုံ့ပြန်ထားတယ်လို့ဦးတန်းကျော်က VOA ကိုပြောပါရရှင်အခုဆက်ပြီးတော့ဒီမြန်မာနိုင်ငံအတွင်းလူခွင့်ရေးပညာရေးလုပ်ငန်းတွေအတွက်ကွန်ရက်တစ်ခုဖွဲ့လိုက်တဲ့အကြောင်းကိုလည်းပြောပြပါဦးမယ်။မြန်မာနိုင်ငံအတွင်းမှာလူခွင့်ရေးတက်ကြွလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေတစုတစည်းရဲ့လုပ်ငန်းစဉ်တွေကိုတိုးချဲ့လှုပ်ဆောင်နိုင်မှုအတွက်လူခွင့်ရေးပညာပေးသူများကွန်ရက်ကိုစတင်ဖွဲ့စည်းလိုက်တယ်လို့ညီမြချင်းမြန်မာအဖွဲ့ကဦးအောင်မျိုးမင်းကပြောပါရယ်။လူခွင့်ရေးပညာပေးခြင်းကိုကျောင်းသုံးတင်ယူညွှန်းနှံ့တွေမှာထည့်ပေးနိုင်ဖို့ကိုလည်းဒီကွန်ရက်ကနေပြီးတော့သုတေသနဆောင်ရွက်နေတယ်လို့ဆိုပါရယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောင်မတ်တင်ငင်းလင်းကပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါရှင်လူအခွင့်အရေးပညာပေးသူများကွန်ရက် Human Rights Educators Network HREN ဟာလူအခွင့်အရေးဆောင်ရွက်နေတဲ့အရက်ဖက်လူအဖွဲ့အစည်းတွေတိုင်းရင်းသားအခြေပြုနဲ့အမျိုးသမီးအရေးဆောင်ရွက်နေတဲ့အဖွဲ့တွေအပါအဝင်အဖွဲ့ပေါင်း45ဖွဲ့ပါဝင်ဖွဲ့စည်းထားပြီးလူအခွင့်အရေးပညာပေးလုပ်ငန်းတွေတိုးချဲ့လုပ်ကိုင်သွားဖို့ရည်ရွယ်ဖွဲ့စည်းထားတာဖြစ်ပါတယ်ကိုရက်ကအဓိကဆောင်ရွက်မဲ့လုပ်ငန်းစဉ်တွေကိုတော့ညီမချင်းမြန်မာကအမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကအခုလိုပြောဆိုပါရယ
်ကိုရက်တစ်ခုဖြစ်တဲ့အတွက်လူခွင့်ပညာပေးမှုနဲ့ပတ်သက်တဲ့အတန်တွေကိုတစ်ခွေတည်းပို့ဆောင်ထားတဲ့စာရင်ကိုရက်မှာပါဝင်တဲ့အဖွဲ့တွေကနေစူပေါင်းလို့ဆောင်ကြားဖြစ်ကျွန်တော်တို့အတန်တွေပုံမူပြီးတော့အားကောင်းလာမယ်ဒါကတော့မဖြစ်မနေပေါ်ထွက်လာမယ့်ရလဒ်တွေပဲဖြစ်ပါတယ
်ဒီကိုရက်ကိုဇူလိုင်လ16ရက်ကစတင်ဖွဲ့စည်းခဲ့တာဖြစ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါရယ်လူအခွင့်အရေးအသိပညာပေးခြင်းဆိုင်ရာလုပ်ငန်းတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့တိုးချဲ့လုပ်ကိုင်သွားဖို့ရည်ရွယ်တဲ့ဒီလူအခွင့်အရေးပညာပေးသူများကွန်ရက်ဟာကျောင်းသုံးသင်ယူတွေမှာပါလူအခွင့်အရေးပညာပေးအစီအစဉ်တွေထည့်သွင်းနိုင်မှုသူတေသနာတရက်လည်းလှုပ်ဆောင်နေတယ်လို့ကိုအောင်မျိုးမင်းကဖွင့်ဟပါတယ်။
တော့မကြမီမှာဒါထွက်လာလို့ရှိရင်တော့လူခွင့်ပညာပေးမှုလှုပ်ဆောင်မှုတွေတာဝန်ရှိတဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်နဲ့တွေ့ဆုံပြီးတော့ကျွန်တော်တို့ရဲ့တင်ပြချက်တွေကိုတင်ပြဖို့အဲ့ဒီမှာတစ်ဆင့်အစိုးရရဲ့ဒီညွှန်းနှံ့ဒီထဲမှာလူခွင့်ကိစ္စတွေပေါပောက်သွားဖို့နောက်ထပ်သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ဆက်လက်ပြီးတော့တွေ့ဆုံပြီးတင်ပြဖို့အတွက်ပြင်ဆင်ထားပါတယ
်။လူအခွင့်ရေးဆိုင်ရာလုပ်ငန်းတွေကိုနှစ်အတော်ကြာဆောင်ရွက်နေတဲ့ညီမြချင်းမြန်မာအဖွဲ့ကနေကြီးမှုဖွဲ့စည်းထားတဲ့ဒီလူအခွင့်ရေးပညာပေးကွန်ရက်ဟာလောလောဆယ်မှာတော့အစိုးရရဲ့ထောက်ပံ့မှုတစုံတရာရရှိခြင်းမရှိသေးဘူးလို့လည်းကိုအောင်မျိုးမင်းကပြောပါတယ်။မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးစစ်မြိုင်ကတော့သူ့အနေနဲ့ဒီကွန်ရက်ဖွဲ့စည်းလိုက်တာကိုကြိုဆိုကြောင်းနဲ့ကော်မရှင်အနေနဲ့လည်းဒီလိုအရက်ဖက်အဖွဲ့အစည်းတွေနဲ့ပညာပေးလုပ်ငန်းတွေမှာလက်တွဲလုပ်ကိုင်နေကြောင်းအခုလိုရှင်းပြပါဗျ
။ကျွန်တော်တို့လူခွင့်ကော်မရှင်အနေနဲ့တော့ CSO တွေနဲ့ပူးပေါင်းလုပ်ဖို့ဆိုတာမူရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဒီ grassroots training workshop တွေမှာကျွန်တော်တို့ဟို equality မြန်မာနဲ့ကျန်တဲ့ကျွန်တော်တို့ CSOနောက်ဖက်သုံးဘက်လောက်ကိုကျွန်တော်တို့လက်တွဲခေါ်ပြီးတော့ဆောင်ရွက်နေတာရှိပါတယ်။လူခွင့်ရေးသိပညာပေးတဲ့ဘက်မှာတော့ဒီ CSO အဖွဲ့တွေနဲ့ကျွန်တော်တို့လူခွင့်ရေးကော်မရှင်အနေနဲ့တော့တော်တော်လေးသဘောထားညီညီမျှမျှရှိပါတယ်။လူခွင့်ရေးရဲ့အစစ်အမှန်နှစ်သာသတွေကိုပဲပေးကြတဲ့သဘောမျိုးကျွန်တော်တို့ရှိပါတယ်။
လူအခွင့်အရေးပညာပေးသူများကွန်ရက်အနေနဲ့အရေးအချင်းပြေဝတဲ့လူအခွင့်အရေးပညာပေးနည်းပြတွေကိုလေ့ကျင့်ပေးပြီးတည်င်းမဟုတုတတွေဖလှယ်ဖို့အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေအနေနဲ့လူအခွင့်အရေးတာဝန်ယူမှုတာဝန်ခံမှုအားကောင်းလာစေရေးတောင်းဆိုလှုပ်ရှားမှုတွေကိုပံ့ပိုးကူညီပေးဖို့အစိုးရအနေနဲ့လူအခွင့်အရေးပညာပေးခြင်းအစီအစဉ်တွေကိုနိုင်ငံပိုင်မီဒီယာတွေကနေတစင်ထိရောက်စွာဆောင်ရွက်နိုင်အောင်လှုံ့ဆော်ပေးဖို့စားတဲ့ရည်ရွယ်ချက်တွေကိုချမှတ်ထားပါတယ်ရှင်
ဘရရှိမြတ်ပြအခုဒီလာမယ့်2015နိုဝင်ဘာလအထူးထူးရွေးကောက်ပွဲကြီးမှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပြီးတော့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေနောက်ပညာရှင်တွေအတော်များများပါဝင်ရှင်ပြိုင်ကြဖို့ရှိနေပါတယ်ဒီချင်းနေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းအတွက်အားဖြစ်စေမလားအထောက်ပံ့ဖြစ်စေမလားဒါမှမဟုတ်ရင်ပဲဒီအာဏာရကြက်ခိုင်ပါတီဒါမှမဟုတ်အာဏာရအင်အားစုတွေနဲ့ထိတ်တိတ်ဖြစ်ဖို့အတွက်လာလာဇူးတွေကဖြစ်မလာနိုင်ဘူးလားဒီအကြောင်းနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူတွေသွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေနောက်မိများလူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြည့်ဆိုပါရခင်ဗျာ
။သတင်းတွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုခဏနားပြီးတော့အခုနိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့သတင်းပုဒ်ကိုလည်းပြောပြပေးစင်ပါတယ်။ အီရန်ရဲ့နျူကလ িয়ার ရေးသဘောတူညီချက်ကျင်ညာပြီးတဲ့နောက်အီရန်မှာအဖမ်းခံထားရတဲ့ဒါမှမဟုတ်ပျောက်ဆုံးနေတဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးအတွက်သူတို့ရဲ့မိသားစုဝင်တွေသူတို့လွတ်မြောက်ရေးထောက်ခံသူတွေကထပ်မံတောင်းဆိုလာနေကြပါတယ်။မနေ့ကအမေရိကန်အောက်လွှတ်တော်မှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗန်နာရေးဝန်ကြီးဂျက်ကလူးတို့ဗီယက်နမ်မှာရရှိခဲ့တဲ့ဒီအီရန်နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်ပြီးတော့ရှင်းလင်းပြောဆိုတဲ့အချိန်မှာအဖမ်းခံထားရတဲ့အမေရိကန်နိုင်ငံသားတွေအရေးကိစ္စထပ်ပြီးတော့ပြောဆိုလာကြတာပါ။အမေရိကန်နဲ့အီရန်အရာရှိတွေနှစ်ဖက်စလုံးကတော့နျူကလ িয়ার ရေးသဘောတူညီချက်ပြီးပြတ်သွားတဲ့အခါနှစ်နိုင်ငံရေးကိစ္စတွေကိုဆွေးနွေးမယ်လို့ပြောဆိုထားတဲ့အကြောင်း VOA သတင်းတော်စလတီဆာဟုတ်ပေးပို့ထားတဲ့သတင်းကိုဦးသိန်းထိုင်ဦးကတင်ပြပေးပါမယ်ရှင်
။ Washington Post သတင်းစာကတော့အီရန်နိုင်ငံမှာပြီးခဲ့တဲ့ဒီနှစ်ကျော်ကလေးကအဖမ်းခံထားရတဲ့သူ့ရဲ့သတင်းတောက် Jason Rosarian ကိုလွတ်ပေးဖို့ကုလသမဂ္ဂကတစဉ်တောင်းဆိုထားပါတယ်။ Washington Post သတင်းစာ Editor Martin Burren ကခုလိုပြောပါတယ
်။ Every aspect of this case.
ဒီမှုကိုဗက်ပေါင်းဆောင်ကကြည့်ပါသူကိုတယောက်တည်းတိုက်ပိတ်ထားတာရုံးတင်တာဖမ်းဆီးထားတာအနေထားအလုံးကလူခွင့်ရေကိုချိုးဖောက်နေပါတယ်လူသားဆန်ဆန်ပြုမှုဆက်ဆံတာမျိုးမဟုတ်ဘူးဆိုတာတွေ့ရမှာပါ
ရော်ဇာရီယန်ဟာအီရန်မှာလောလောဆယ်ပြင်ပနဲ့ဆက်သွယ်ဖျက်ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသား၃ယောက်ထဲကတယောက်ပါပြီးခဲ့တဲ့ရှင်းနှစ်အတွင်းအီရန်မှာပျောက်ဆုံးနေတဲ့အမေရိကန်နိုင်ငံသား၄ယောက်ထဲကတယောက်ဖြစ်ပါတယ်အမေရိကန်လွှတ်တော်အမတ်တွေအီရန်နဲ့နျူကလ িয়ার ရေးစစ်ဆေးမှုအပေါ်ဘလို့မဲပေးဆုံးပြတ်မလဲဆိုတာကဒီအဖမ်းခံထားရတဲ့အမေရိကန်နိုင်ငံသား၄ယောက်ရဲ့ကံကြမ္မာအပေါ်မှာတည်ရောက်မှုရှိနေပါတယ်။မီချီဂန်ပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ်တန်ဂယ်ဒီကအခုလိုပြောပါတယ
်။ Well, I think it's completely acceptable that we evaluate
ဒီသဘောတူညီချက်ရဲ့အကျိုးတည်ရောက်မှုနဲ့ပါဝင်တဲ့အချက်တွေကိုပြန်ပြီးသုံးသပ်ဖို့အပြည့်အဝလက်ခံထားတဲ့အချိန်ထဲမှာတကယ်လို့ဒီသဘောတူညီချက်ကိုလွှတ်တော်အတိမပြုခဲ့ဘူးဆိုရင်အီရန်ဘက်ကတုံ့ပြန်လာမယ်နောက်ထပ်အပြုအမူတွေကိုကျွန်တော်တို့မဖြစ်မနေထည့်သွင်းစဉ်းစားရပါလိမ့်မယ်
။သဗ္ဗတဥပမာဆိုရကတော့ဒီလိုဖမ်းခံထားရတဲ့အမေရိကန်နိုင်ငံသား၄ယောက်ရေးဟာနျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်မှုဆက်နွယ်မှုမရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောထားတာပါ။အိမ်ပြီးတော့ပြောရေးဆိုခွင့်ရှိသူ Josh Ernest ကအခုလိုပြောပါတယ
်။ We do not believe that these American citizens who are
မတရားဖမ်းခံထားတဲ့အမေရိကန်နိုင်ငံသားတွေကိုဒီနျူကလ িয়ার ရေးစနစ်ဘက်မှာပေးယူလုပ်တဲ့နေရာမှာအုံချတာမျိုးဒီလိုမျိုးလုပ်တဲ့တယ်လို့ကျွန်တော်တို့မယုံကြည်ပါဘူး။
အမေရိကန်နိုင်ငံသားဦးဝင်ကြီးဂျွန်ကယ်ရီကလည်းအီရန်နဲ့စီဝေးတိုင်းမှာအဖမ်းခံထားရတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်။အီရန်ဒုတိယနိုင်ငံသားဦးဝင်ကြီးအာဘက်စ်အဂူဂျီကလည်းအခုလိုပြောပါတ
ယ်။အဂျာမိုဇူဟတ်စီထာမွန်ဘရှေ
နျူကလ িয়ার ကိစ္စပြီးစီးသွားတဲ့အခါအမေရိကန်ပြည်ထောင်စုနဲ့တခြားကိစ္စတွေတခုချင်းစီဆက်စပ်ညီနိုင်သွားမှာဖြစ်ပါတယ်။အီရန်ထိတ်တန့်အရာရှိတွေနဲ့ဆုံဖြတ်ချက်တွေပေါ်အခြေခံပြီးဆောင်ရွက်သွားမှာပါ
။သမ္မတဥပမာကတော့အဖမ်းခံထားရတဲ့အမေရိကန်နိုင်ငံသား၄ယောက်အင်ပြန်ရောက်လာတဲ့အထိမနာမနီဆောင်ရွက်သွားမယ်ဆိုပြီးပြောဆိုထားကြပါခင်ဗျာ
။ဦးသိန်းထိုင်ဦးဆူစီတင်ပြခဲ့တာပါရှင်။အခုကတော့ဒီကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့အမားကန်တူဖြစ်တဲ့ဦးအောင်သားကွင်လွန်သွားတဲ့သတင်းကိုတပြပေးချင်ပါတယ်။အရင်စစ်ဆိုးရလက်ထက်ဩဇာကြီးမားသူအဖြစ်ကျော်ကြားပြီးပြည်သူ့ကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ဗဟိုအတိုင်ပင်ခံတူဖြစ်တဲ့ဦးအောင်သားဟာစင်ကာပူနိုင်ငံမှာစေဝါကုသမှုခံယူနေတုန်းမှပဲဒီကနေ့မနက်၈နာရီကျော်မှာတော့ကွင်လွန်သွားပါပြီ။ကြက်ခိုင်ဖွံ့ဖြိုးရေးပါတီဗဟိုအတိုင်ပင်ခံတောင်တာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ကွယ်လွန်ခဲ့တဲ့အတွက်ဒီနေ့ပြည်အောင်စုလွှတ်တော်မှာလည်းဝန်ထဲကြောင့်အဆိုတင်သွင်းခဲ့တာပါသူကွယ်လွန်မှုနဲ့သူ့ရဲ့လှုပ်ဆောင်ချက်တွေအပေါ်မှာတုံ့ပြန်ပြောဆိုမှုတွေကို VOA မြန်မာပိုင်းသတင်းတောက်မမေခါကစူးစီးတင်ပြပေးပါမယ်ရှင
်ဦးအောင်တောင်ကွယ်လွန်ခြင်းအတွက်ဝန်ထဲကြောင့်အဆိုကိုဒီကနေ့ပြည်အောင်စုလွှတ်တော်မှာပြည်ခိုင်ဖြိုးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းဦးကတင်သွင်းခဲ့ပြီးပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်ဦးဝင်းမြင့်ကထောက်ခံခဲ့ပါတယ်။ဝန်ထဲချင်းအနေနဲ့လွှတ်တော်ကိုယ်စားလှယ်များက2မိနစ်ခန့်ငြိမ်သက်ပြီးမြစ်တာပို့ဆုတောင်းမှုပြုလုပ်ခဲ့ပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟိုအလုံးမှုဆောင်လည်းဖြစ်တောင်တာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်သူဦးအောင်တောင်ဟာပြီးခဲ့တဲ့ဇူလိုင်လ10ရက်ည10နာရီဝန်းကျင်ကသွေးပောင်ချိန်မြင့်တက်ပြီးအုံနောက်သွေးကြောပေါက်သွေးယိုစီးမှုကြောင့်အရေးပေါ်ဆေးကုသခံယူခဲ့ရသူဖြစ်ပါတယ်။ဇူလိုင်9ရက်နေ့နေ့လယ်တနာရီခန့်ကစင်ကာပူနိုင်ငံကိုလေယာဉ်ဖြင့်သွားရောက်ကဆေးဝါးကုသမှုခံယူနေရသူတဦးလည်းဖြစ်ပါတယ်။ဆေးကုသမှုခံယူနေစဉ်14ရက်အကြာဒီကနေ့မနက်7နာရီမှာတော့စင်ကာပူနိုင်ငံမှာပဲကွယ်လွန်ခဲ့တာဖြစ်ပါတယ်။သူကွယ်လွန်ချိန်မှာသားသမီးတွေဖြစ်ကြတဲ့လက်ရှိရေဒက်ဌာနချုပ်မှုဘိုမူးချုပ်မိုးအောင်ဦးနေအောင်ဦးပြည်အောင်နဲ့ဒေါ်ငုရင်ဖြိုးတို့ကြံရည်ခဲ့ပါတယ်။ဦးအောင်တောင်ဟာမန်းလေးတက္ကသိုလ်ကနေဖွဲ့ရပြီးမကွေးတိုင်းမြို့တင်မြို့အစိုးရအထက်တန်းကျောင်းမှာအထက်တန်းပြဆရာဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူတဦးဖြစ်ပါတယ်။1964ခုနှစ်မှာဘိုလောင်းတင်နဲ့အမှတ်စဉ်38တက်ရောက်ခဲ့ပြီးခလာရ95ခလာရ68တမခ66ခမရ109ကာစတ်ထ1ခလာရခွန်ရပခလပခ စတဲ့တပ်တွေမှာတည်ရင်မူဖြူဟာမူအစင်တီတာဝန်ထမ်းဆောင်ခဲ့ပြီးတပ်မတော်မှာဗိုလ်မှူးကြီးအစင်အထိတာဝန်ထမ်းဆောင်ခဲ့ဘူးသူဖြစ်ပါတယ်။2010ရွေးကောက်ပွဲကာလနေပြည်တော်ကောင်စီတောင်တာမြို့နယ်မဲဆန္ဒနယ်ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမှဝင်ရောက်ရှင်ပြိုင်ခဲ့ပြီးပြည်သူ့လွတ်တော်အမတ်ဖြစ်လာသူဖြစ်ပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအဖွဲ့ခေါင်းဆောင်အနေနဲ့လည်းဆောင်ရွက်ခဲ့ဘူးသူတဦးဖြစ်ပါတယ်။ဦးအောင်တောင်ဟာစစ်အစိုးရခေါင်းဆောင်ဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့လက်ရုံးတဆူအဖြစ်ယုံကြည်ကိုးစားကျင်းခံခဲ့ရသူဖြစ်ပြီးသဘောထားတင်းမာသူအဖြစ်ပြည်တွင်းပြပနိုင်ငံတကာအတိုင်းအဝိုင်းကသတ်မှတ်ခံထားရသူတဦးဖြစ်ပါတယ်။နိုင်ငံရေးကိုလက်ဝါကြီးအုပ်လုပ်ကိုင်ခဲ့သူနာမည်ဆိုးတွေနဲ့ကြော်ကြားခဲ့တဲ့သူနဲ့သူ့ရဲ့သားတွေကိုအမေရိကန်နဲ့ဥရောပသမဂ္ဂ EU နိုင်ငံတွေကစီးပွားရေးအရာဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေပြုလုပ်ထားတဲ့အပြင်2014ခုနှစ်အောက်တိုဘာလအတွင်းကလည်းအမေရိကန်အစိုးရကဥအောင်တောင်းကိုအမိပြက်စရင်သွင်းခဲ့ပါတယ်။ဒီလိုနာမည်ဆိုးတွေကြော်ကြားသူစစ်အာဏာရှင်တဦးဖြစ်တဲ့သူ့သေဆုံးမှုအပေါ်မှာပြည်သူအချို့ကထင်မြင်ချက်အမျိုးမျိုးပေးလျက်ရှိပါတယ်။သူ့သေဆုံးမှုမှာအာဏာရှင်ဆန်နဲ့သူ့ဇယိုက်တွေပါပတ်သွားဖို့လိုလားသူတွေလည်းရှိပါတယ်။သူ့သေဆုံးတာနဲ့ပတ်သက်ပြီးသတင်းစာဆရာနိုင်ငံရေးလေလာတုံတက်သူဦးစီသူအောင်မြင့်က VOA ကိုခုလို့ပြောပါတယ်
ဟိုဥစ္စာကြီးမားတယ်ဒီတော့အရေးစစ်ကောင်စီဆိုတာလည်းတိုက်ပီကိုချွတ်ချုံကြအောင်ဟိုလူတွေကိုဟိုဆေးရတွေနဲ့အောင်လုတ်ခဲ့တဲ့အဲဟိုဗာလဲအဖွဲ့စည်းပဲလေအဖွဲ့စည်းရဲ့ထိတ်တန့်ကောင်းဆောင်ဆိုတဲ့ခါကျတော့တိုက်ပီကိုအဲ့လိုလုတ်ခဲ့တဲ့နေရာမှာတူတာဝန်ရှိတာပေါ့နောက်ပို့ပြီးတော့ဆိုတာကသူ့မိသားစုအတိုင်းဝိုင်းနေအရန်ချမ်းသာတယ်ဆိုတာကလည်းဒါညင်းလို့မရတဲ့အချက်ပဲလေ1988လောက်ကဆိုရင်သူတို့ဘာမှမရှိဘူးဘာမှသိပြီးတော့ချမ်းသာကြွားတာမရှိဘူးဆိုပြီးတော့ဒါခံခံလုံပြောတဲ့လူတွေလည်းပြောတယ်ဒီအနာကိုလက်ကန်ရယူပြီးတော့မှသူတို့ချမ်းသာကြွယ်ဝလာကြတာအဲအဲ့တော့ဟိုလူတယောက်ဟိုဆုံးပါသွားတယ်ဆိုတဲ့ဥစ္စာကဝန်တာရမယ့်ကိစ္စမဟုတ်ဘူးလို့ပဲမြင်တယ်လူစိုးဖြစ်ဖြစ်လူကောင်းဖြစ်ဖြစ်ဘာလို့မဆိုပေါ့နော်သူနဲ့တူတူအဲ့လိုကိုကျိုးရှာမှုတွေနော်အဲ့ဒီစစ်အာဏာရှင်စနစ်လွှမ်းမိုးအောင်ဖြစ်တဲ့အယူအဆတွေအဲ့ဒါတွေပြောက်ွယ်သွားဖို့ကပိုအရေးကြီးတယ်လို့
လက်ရှိမှာစင်ကာပူနိုင်ငံကလည်းပြန်လည်တည်ဆောင်လာတဲ့ဥအောင်တောင်ရုပ်ကလပ်ကိုရေဝဲမှာမိတဲ့ချိုပြီးသူ့မွေးရမြေတောင်သားမျိုးတို့အယိုးပြပြန်လည်တည်ဆောင်သွားမှာဖြစ်ပါတယ်ဒီလိုပြန်လည်တည်ဆောင်လာတဲ့အယိုးပြကိုတောင်သားမျိုးမှာရှိနေတဲ့ဇနီးတဲ့အုတ်ကူဘေးမှာကူသွင်းဖို့ဥအောင်တောင်ကိုယ်တိုင်စီစဉ်သွားခဲ့တာဖြစ်တယ်လို့ပြည်ခိုင်ပြိုးပါတီကိုယ်စားလှယ်ဦးဝင်းမြင့်က VOA ကိုပြောပါတယ်ဥအောင်တောင်ဟာကွယ်လွန်ချိန်မှာအသက်85နှစ်ရှိပြီဖြစ်ပါတယ်
ချက်ကန်ဖွံ့ဖြိုးရေးပါတီဗဟုတိုင်းမင်ခံဥအောင်တောင်ကွယ်လွန်သွားခဲ့ရတဲ့ပတ်သက်ပြီးတော့မမေခါစူးစီးတင်ပြပေးခဲ့တာပါဒီကနေ့ညနေခင်းရေဒီယိုအစီအစဉ်တွေပြီးပြီးချင်းညနေ9:00ကနေ 9:00 ခွဲမှာတော့ VUE TV သတင်းလောအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါရယ် Asia Set 7ဂျူရုကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင
်အမေရိကန်ပြည်တော်စုကဥဆောင်တဲ့လေကြောင်းထိုးစစ်တွေလက်ချင်းအကူအညီတွေနဲ့ IS သွေးကြွတွေကိုတိုက်ခတ်နေတဲ့ UN နိုင်ငံကိုအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာရုတ်တရက်တွားရောက်ခဲ့ပါတယ်ဒီကနေ့စောပိုင်းမှာပဲဗက်ကရက်မြို့ကိုရောက်သွားတဲ့ဝန်ကြီးကာတာအီရန်ဝန်ကြီးချုပ်ကာကွယ်ရေးဝန်ကြီးပါဝင်ယူရက်ဆူရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံမှာပါအင်တာနက်အွန်လိုင်းကတစ်ဆင့်အမေရိကန်တွေကိုစီယုံသိမ်းသွင်းမှုကြိုးပမ်းနေတဲ့ IS စစ်သွေးကြွအဖွဲ့ဟာအဲခိုက်တာအကြမ်းဖက်အဖွဲ့တဲ့တော့အမေရိကန်တွေအန်တီအဖိုကြီးတဲ့အကြောင်းပြည်အောင်စုစုံစမ်းစစ်ဆေးပြီးလို့ FBI ညွှန်ကြားရေးမှူး James Comey ကပြောပါတယ်အဲခိုက်တာအဖွဲ့ကဖော်ဝင်တဲ့သတိထားရွေးချယ်လို့ရှိရင်လည်း IS သွေးကြွတွေကတော့သူတို့ရဲ့ခွင့်ရကိုချက်ချင်းပြန့်ပြန့်ဖြန့်ကျက်ထားတယ်လို့လည်းသူကသတိပေးခဲ့တာပါ။ UN Nuclear သဘောတူညီချက်ပေါ်တန်ရာဝင်နေတဲ့ American လွှတ်တော်အမတ်တွေရဲ့ထောက်ခံချက်တွေရရှိနိုင်မှု American စုကထိတ်တန့်အရာရှိတွေအရှိန်မြင့်ကြိုးစားနေပါတယ်။ UN Nuclear သဘောတူညီချက်နဲ့ပတ်သက်လို့ဒီကနေ့ကြာသပတေးနေ့ထက်လွှတ်တော်နိုင်ငံခြားသက်ဆိုင်ရေးကော်မတီရဲ့ကြားနာပွဲကိုတော့ American နိုင်ငံရဲ့ဝန်ကြီးချုပ်ကယ်ရီစွန့်ဟင်ဝန်ကြီးနဲ့ဗန်ဒါရေးဝန်ကြီးတို့လည်းတက်ရောက်ပြောဆိုကြမှာပါ။တရုတ်နိုင်ငံသား150ကျော်ကိုတရားမဝင်တစ်ထုတ်လွှတ်မှုနဲ့ဆက်နေပြီးနှစ်ရှိထောင်နဲ့ချမှတ်လိုက်တဲ့ပေါ်တရုတ်နိုင်ငံကဒင်းနေမှာပဲကန့်ကွက်လိုက်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာပါ။ဒီညနေစစ်စင်ထုတ်လို့ရေမှုကကိုကောင်းထက်ဖြစ်ပြီးအင်ဂျင်နီယာကတော့ skip sis ဖြစ်ပါတယ်။ကျွန်မကတော့ခင်ဗျထွေးပါ။ View American တန်ရဲ့ကြာတာရင်းညနေခင်းစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 10853ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေအတန်လွှင့်ပေးကြတာပါ။သောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြကြမှာရှင်လန်းကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။နောက်2နာရီကြာမှာကျွန်တော်တို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.